ကပလီပင်လယ်ပြင်တွေကလီစီပြေဒုက္ခသည်တွေဟာရခိုင်ပြည်နယ်ကမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကနိုင်ငံတကာအတိုင်းအဝန်ပြောဆိုလိုက်ပါတယ်။မြန်မာပြည်ပိုင်နဲ့အတွင်းမှာတွေ့ရှိခဲ့တင်ထားတဲ့လီစီပြေဒုက္ခသည်တွေကိုဆွန်လ9ရက်နေ့ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ဖို့လည်ရှိနေပါတယ်။
လီစီပြေဒုက္ခသည်တွေအရင်ပတ်သက်လို့ဒီကနေ့ရန်ကုန်မြို့နိုင်ငံသားရေးဝန်ကြီးယုံမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူထားတဲ့ VOA သတင်းတောင်မှတ်တင်ခင်လင်းကတင်ပြပေးပါမယ်ရှင်။ဟုတ်ကဲ့ပါရှင်။အန်ဒမန်ပင်လယ်ထဲမှာထွက်ပြေးနေကြတဲ့လီစီပြေဒုက္ခသည်တွေဟာမြန်မာနိုင်ငံကဖိနှိပ်ခံရမှုတွေကြောင့်ထွက်ပြေးနေသူတွေမဟုတ်ဘဲစီးပွားရေးအခွင့်အလမ်
captives. We just saw that you were from Myanmar. They were escaping from the persecution in northern Rakhine, which was not true.
သမီးတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးနေရတယ်လို့ပုံဖော်ခံနေရပါတယ်။ဒါဟာမှန်မှန်ပါဘူး။ပြီးခဲ့တဲ့နှစ်တွေထဲမှာဒေလူမောင်ခိုလုပ်ငန်းတွေနဲ့ပင်လယ်ပြင်မှာသွာလာနေသူတွေကိုမေးကြည့်လိုက်ရင်မြန်မာနိုင်ငံရခိုင်ပြည်နယ်ကလာတယ်လို့ပဲဖြေကြပါတယ်။လက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်အက်ဒမန်ပင်လယ်တဲကဖမ်းမိတဲ့ဒုက္ခသည်တွေကိုစစ်ဆေးတဲ့အခါရခိုင်ပြည်နယ်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေမဟုတ်ဘူးဆိုတာတွေ့ရပါတယ်။ဒီဒုက္ခတဲ့အများစုဟာအလို့အကန့်အခွင့်အလမ်းကောင်းတဲ့နိုင်ငံတွေကိုရွှေ့ပြောင်းနေကြတာဖြစ်ပါတယ်
။ဒေတာတွေနိုင်ငံတွေကအလို့အကန့်အခွင့်အလမ်းတွေနဲ့လုံအားခစည်းပေါ်ပေါ်နဲ့အလို့သမားရယူလို့မှုတွေဟာဒီနှစ်စီးပြေးဒုက္ခတဲ့တွေရွှေ့ပြောင်းစေဖို့အကြောင်းရင်းတစ်ချက်လည်းဖြစ်တယ်လို့သူကဆိုပါတယ်။ဒီကနေ့ဇွန်လ4ရက်နေ့ရန်ကုန်မြို့နိုင်ငံသားရေးဝန်ကြီးချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုဥရောပသမ္မတတန်အမတ်ဗြိတိသျှတန်အမတ်အပါအဝင်ဘင်္ဂလားဒေ့ရှ်တန်အမတ်နဲ့ကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာကိုယ်စားလှယ်အသီးသီးတက်ရောက်ခဲ့ကြတာပါဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံအနေနဲ့ဒီလျှစီးပြေဒုက္ခတွေဒီအရေးကိုဖြေရှင်းပေးဖို့အစီအစဉ်ကိုတည်လို့ချပြီးကုလသမဂ္ဂကိုယ်စားလှယ်တူကတော့လူသားချင်းစာနာထောက်ထားခြင်းအပြင်အကူအညီတွေပေးဖို့တိုက်တွန်းပါတယ်ဌာနပတ်သက်လို့ဝန်ကြီးဦးဝနမောင်လင်ကမြန်မာနိုင်ငံအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်နေတာကြောင့်ဒီဒုက္ခသည်တွေကိုရေရှည်တာဝန်မယူနိုင်ကြောင်းနဲ့နိုင်ငံသားအတူပြုစစ်ဆေးမှုတွေပြီးရင်တော့သူတို့ထွက်ခွာလာရနိုင်ငံကိုပြန်လည်ပို့ပေးမှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တန်အမတ်မိုဟာမက်ဆူဖီယာရာမင်ကတော့မြန်မာရေပိုင်နက်ကထိန်းသိမ်းထားတဲ့ဒုက္ခသည်တွေအနက်ဘင်္ဂလားဒေ့ရှ်နိုင်ငံသားလို့စစ်ဆေးအတူပြုပြီးသူတွေကိုတော့မိမိတို့နိုင်ငံကိုပြန်လည်ခေါ်ယူဖို့ဆောင်ရွက်နေတယ်လို့အခုလို့ပြောပါတယ်။
The Indonesian family team is that about 150 years have already been identified as a Bangladesh team. And we will be...
ပထမဖမ်းမိတဲ့ထဲကအယောက်150ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့စစ်ဆေးအတည်ပြုပြီးတာကြောင့်နိုင်ငံကိုပြန်လည်ခေါ်ယူသွားပါမယ်။ကျန်တဲ့အယောက်900ကျော်ကတော့စစ်ဆေးဆဲအဆင့်မှာပဲရှိပါသေးတယ်။စစ်တွေမှာကျွန်တော်တို့စစ်ဆေးရေးအဖွဲ့တွေရှိရာကြောင့်စစ်ဆေးမှုတွေဆက်လုပ်ကင်နေပြီးတော့အတည်ပြုပြီးသူတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ခေါ်သွားဖို့စီစဉ်သွားမှာပါ။
မေလ21ရက်နေ့ကမြမပင်လယ်ပြင်မှာထိမ့်သိမ်းခဲ့တဲ့လျှစီးပြေးဒုက္ခတဲ့200ကျော်ကိုနိုင်ငံသားစစ်ဆေးပြီးဖြစ်တာကြောင့်လာမယ့်တနင်္ဂနွေနေ့ဇွန်လ9ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ပေးမှာဖြစ်ပါတယ်။မေလ29ရက်နေ့ကတွေ့ရှိခဲ့တဲ့ဒုက္ခတဲ့900ကျော်ကိုတော့တောင်ပြိုလက်ဝဲနဲ့ဘင်္ဂလားနယ်စပ်ကဒုက္ခတဲ့စခန်းတွေမှာနေရာချထားပြီးလောလောဆယ်တော့စစ်ဆေးမှုတွေပြုလုပ်နေပါတယ်ရှင်။